မတော်တဆမှုတွေကြုံရတဲ့ Boeing 737 Max News လေးရင်တွေအတွက်စင်ကြယ် software တစ်ခုကိုကုမ္ပဏီကဒင်းတစ်ပတ်ကနေဆေးရုံတွင်တရားဝင်ထုတ်ဖို့ရှိနေတဲ့ကြောင်းသတင်းတွေထုတ်ပေါ်လာပါတယ်။လူများပြားတည်ဆုံးရတဲ့တနင်္လာနေ့ကအီသီယိုးပီးယားလေကြောင်းပိုင်လေယာဉ်ပျက်ချမှုနဲ့ပြီးခဲ့တဲ့အောက်တိုဘာလတည်းအင်ဒိုနီးရှားနိုင်ငံက Lion Air လေကြောင်းကလေယာဉ်ပျက်ချမှုနှစ်ခုစလုံးမှာမတော်တဆဖြစ်ခဲ့တဲ့လေယာဉ်တွေက737 Max News လေယာဉ်ဖြစ်ပါတယ်။ software တစ်ခုကိုအစင်းကြီးထုတ်လုပ်မဲ့တဲ့ကတော့အမည်ပေါ်လို့တဲ့အရင်မြင်တစ်ခုကိုကိုကာပြီး AFP တင်ဆက်တာကအရင်ဆုံးဖော်ပြလိုက်တာပါ။ Ethiopia နဲ့ Lion Air လေကြောင်းလိုင်းတွေကမတော်တဆမှုနှစ်ခုစလုံးမှာလေယာဉ်ထွက်ခွာပြီးမိနစ်ပိုင်းအတွင်းမှာပဲပြစ်ချခဲ့ပြီးလေယာဉ်ပေါ်မှာလိုက်ပါလာသူအလုံးတည်ဆုံးရတဲ့အတွက်ချွေးယွန်းမှုပြဿနာကတူညီနေတဲ့ပုံလည်းရပါတယ်။ Ethiopia လေကြောင်းပိုင်းလေယာဉ်ပြစ်ချပြီးနောက်တစ်နေ့မှာပဲ Boeing ကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်မှာတော့ 737 Max News လေယာဉ်တွေအလုံးတွေအစီအစဉ် software တစ်ခုမချန်တဲ့တင်ပတ်တီမှာတက်ဆင်သွားမှာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။ Lion Air ဒီကြောင်းပိုင်းလေယာဉ်ဥဒစာမှုဖြစ်ခဲ့ပြီးတော့ software တွေထုတ်လုပ်ဖို့လုံခဲ့တဲ့လတွေမှာလည်းကကျိုးပန်းနေတဲ့အကြောင်းလဲ Boeing ကုမ္ပဏီကပြောပါတယ်။ဘီကင်းလုံခြုံမှုရှိပြီးသားဖြစ်တဲ့လေယာဉ်တွေမှာ software တစ်ခုပုံမလုံခြုံမှုပြင်းနေမှာဖြစ်ကြောင်းလဲကြေညာချက်ကဖော်ပြခဲ့တာပါ။လူပေါင်း159ယောက်သေဆုံးခဲ့တဲ့ Ethiopia လေကြောင်းပိုင်းလေယာဉ်ကပြတ်တမ်းမှုမတန်တဲ့ခရီးရနဲ့အတမ်းမတန်တဲ့ခရီးရတွေလို့ပြည်ထောင်နိုင်ငံကလေကြောင်းလုံခြုံရေးဆိုင်ရာကြွမ်းကျင်မှုဖော်ထားမှာစစ်ဆေးဖို့ပြဖို့ထားပါတယ်။